မြမတန်ယုံရဲ့အစီအစဉ်နဲ့ပြန်ရောက်လာတဲ့တရားမဝင်လှုပ်သား154ဦးကိုစံမာရေးစစ်ဆေးမှုတွေနှစ်ဆင့်လှုပ်ဆောင်ပြီးတော့ကိုယ့်အိမ်မှာပဲတည်တံ့နေဖို့အတွက်လည်းမှာကြားထားတယ်လို့စံမာရေးဌာနတာဝန်ရှိသူကပြောပါတယ်။ COVID-19 ကြောင့်နေရပြန်လို့ကြောင့်ဆက်သွယ်လာသူတွေကကြံရှိတဲ့သူတွေကိုပြန်ပို့နိုင်မှုအတွက်တရုတ်အာဏာပိုင်တွေကမြစ်တာရက်ခံစားပေးပို့ထားတယ်လို့လည်းမြမတန်ယုံတာဝန်ရှိသူကပြောပါတယ်။တရုတ်ပြည်ကနေပြန်ရောက်လာတဲ့မြမအလုပ်သမားတွေပေါ်မှာ COVID-19 ရောဂါကာကွယ်ရေးအတွက်စံမာရေးဌာနရဲ့ဆောင်ရွက်ထားရှိမှုအကြောင်းတွေကို VOA သတင်းတောက်စုစုကသတင်းပေးပို့ထားပါတယ်
။တရုတ်နိုင်ငံမှာဖြစ်ပွားနေတဲ့ COVID-19 ကြောင့်နေရပြန်ခြင်းသူတွေကိုတရုတ်နိုင်ငံရှန်တုံပြည်နယ်ရုရှမ်းမြို့ကနေတဆင့်မြန်မာတရုတ်နယ်စပ်ကိတ်ဖြစ်တဲ့ချင်းရွှေဟော်ကိုပြန်လည်ပို့ဆောင်ပေးနိုင်ခဲ့တာမနေ့ကအထိ154ယောက်ရှိသွားပြီလို့မြန်မာတန်ယုံတာဝန်ရှိသူကပြောပါတယ်။အခုလိုပြန်ရောက်လာသူတွေကိုမြန်မာပြည်ထဲပေးမဝင်ခင်ချင်းရွှေဟော်နယ်စပ်ကိတ်မှာပဲကျမကြီးစစ်စေးရီဆောင်ရွက်ဖို့အတွက်ကျမကြီးဦးစီးဌာနနဲ့သက်ဆိုင်ရာဌာနတွေအချင်းချင်းကြိုတင်ပြင်ဆင်မှုတွေလုပ်ထားတယ်လို့သိရပါတယ်။ပြန်ရောက်လာသူတွေအနေနဲ့သူတို့ရဲ့သက်ဆိုင်ရာနေရပ်အသီးသီးကိုပြန်နိုင်မှုအတွက်လိုအပ်တာတွေကိုလည်းဆောင်ရွက်ပေးနေတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းပြည်သူ့ကျမကြီးဦးစီးမှုဒေါက်တာတင်မောင်ညွန့်ကအခုလိုပြောပါတယ်။
သူတို့အချို့ယူစီတာနဲ့ချင်းရွှေော်ဆိုတော့လောက်ကန်ကကိုကန်ဒေတာဦးစီးရှိတယ်ပေါ့နော်အဲ့ဒါကိုဆရာတော်ဆက်တွေ့ပြီးတော့မှဒီတန်ယုံကနေပြန်လာတဲ့ဖွဲ့တွေဆိုလို့ရှိရင်ခွဲပြီးတော့ပြန်ရင်ဒီကတော့ယောဂပါခဲ့ရင်တော့မှပြန်နှံ့လာပို့ပြီးတော့ဆိုးပါဆိုကားကိုတစုစီပြဲဆူလို့ရအောင်ချင်းရွှေော်ကနေပြီးတော့လာရှိုးရောက်တဲ့ဒီလေးဆရာတော်လုပ်ပြီးတယ
်မြန်မာတန်ယုံအစီအစဉ်နဲ့ပြန်လည်ရောက်ရှိလာသူတွေကိုမြန်မာတရုတ်နယ်ဆက်ချင်းရွှေော်မှာအဖျားတိုင်းလာပြီးသူတို့ရဲ့ကျန်းမာရေးအခြေအနေဖော်ပြတဲ့ Head Declaration ကတ်တွေကိုဖြည့်ခိုင်းတာနဲ့ကျန်းမာရေးပညာပေးတာတွေကိုဆောင်ရွက်နေတယ်လို့ဆိုပါတယ်အခုလိုဆောင်ရွက်တာတွေကိုနှစ်ဆင့်ဆောင်ရွက်ပြီးမှနေရက်ကိုအတိအသီးပြန်ခိုင်းတာလို့ဒေါက်တာတင်မောင်ညွန့်က VOA ကိုပြောပါတယ်
နှစ်ဆင့်တော့မှလုပ်တာချင်းရွှေမှာတစ်ဆင့်လုပ်တယ်ဒီနားမကောကာကြီးဝင်းမှာအကုန်လုံးတစုတည်းရောက်လာရင်နားမကောကာကြီးဝင်းမှာအထွေထွေအချို့ကြီးရောပို့ဆက်ကိုပေါင်းပြီးတော့ဆရာတို့ကကားကိုလုံးဝမထွက်ခိုင်းတာအဲ့မှာအကုန်လုံးကားကိုတစုတည်းရအောင်လည်းလုပ်ပြီးတယ်နောက်ပြီးတော့ဒီကံလည်းသူတို့အကုန်လုံးမပြန်သေးခင်ပြည်သူ့ကျန်းမာရေးဌာနပေါ့နော်အဲ့အကုန်လုံးကစူးစမ်းစစ်ဆေးတာဆိုအကုန်လုံးပါတယ်ဟုတ်ကွာတင်းလို့ရမလို့ကွာရန်တင်းလို့ပို့သူတို့တိကျပြောလိုက်တာပေါ့နော်လေးရကောင်းရဲကတယောက်မှမရှိဘူးဖြားလीတယောက်မှမတွေ့ဘူး
COVID-19 ကြောင့်နေရပြန်ခြင်းနဲ့လို့အကြောင်းကြားလာသူ1500ဝန်းကျင်လောက်ထဲကအယောက်900ကိုစစ်စစ်ပြီးဖြစ်လို့ပြန်ပို့နိုင်မှုအတွက်တရုတ်အစိုးရတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်ပေးနေတယ်လို့မြန်မာတန်ယုံတာဝန်ရှိသူကပြောပါတယ်။သူတို့တွေကတရုတ်ပြည်ထဲကိုတရားမဝင်လာရောက်အလုပ်လုပ်ကြနေသူတွေဖြစ်ပြီးမနေ့ကအထိ154ဦးကိုပြန်ပို့နိုင်ပြီဖြစ်တာကြောင့်ကြန့်ရှိနေသူတွေကိုအမြန်ဆုံးပို့နိုင်မှုအတွက်ဆက်ပြီးဆောင်ရွက်နေတယ်လို့ပေချင်းမြို့အခြေစိုက်မြန်မာတန်ယုံတာဝန်ရှိသူကပြောပါတယ်။
ကူရတော့154ရောက်ပေါ့နော်ပို့ပြီးတော့ကျန်တဲ့ဟိုအမီစင်းပြေးထားတဲ့လူတွေအများဆုံးပေါ့နော်ကျွန်တော်တို့ပို့လို့ရအောင်ကျွန်တော်တို့စူးစမ်းပြီးတော့ဆောင်ရွက်နေပါတယ်ခင်ဗျာတိုးပက်ကလည်းတို့ကိုယ်ဆောင်အမျိုးသမီးတွေပါတို့ဒါလေးဥစားပေးပို့တယ်ဆိုတော့လေဒါကြီးတို့ဥစားပေးတယ်နောက်တဲ့ကျလည်းတိုးပက်ကလည်းအမခံတာလားရှိပါတယ်ဒါတွေအကုန်လုံးတို့အဆင်ပြေချိုးချိုးမုန်းပြန်ပို့ပြီးတယ်ဆိုတော့အကြောင်းလေးတိုးပက်ကလည်းပြောထားတာရှိပါတယ်ကျွန်တော်တို့တန်ယုံနေနေတဲ့ဒီရုပ်နိုင်ငံတိုင်းဝန်ကြီးဌာနရဲ့တက်ဆိုင်ရပြည်နယ်တွေပေါ့နော်ချိုးချိုးမုန်းပြန်ပို့လို့ရအောင်ဆောင်ရွက်ပေးပါဆိုပြီးတော့ကျွန်တော်မြစ်တိုင်းရဲ့ဆန္ဒပါရေးစာရေးပို့ထားတာလည်းရှိပါတယ်ခင်ဗျာအဲ့တော့ကျွန်တော်လည်းဒီစိတ်ရှိပြီးချင်ရောဖောင်ပြီးလို့ကျွန်တော်ပြောချင်ပါတယ
်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း92နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့မတ်လ6ရက်ညနေခင်းစီရင်အရလူပေါင်း 98,000 ကျော်ကူးစက်ခံနေရတာပါ။ဒါဟာကမ္ဘာလှည့်အပျော်စီးသင်္ဘော Diamond Princess ပေါ်ကကူးစက်ခံရသူ696ယောက်နဲ့သေဆုံးသူ6ဦးရဲ့စီးရင်ကိုပါထက်တွက်ထားပြီးစုစုပေါင်းသေဆုံးသူကတော့3,300ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။